ဟုတ်ကဲ့ဒေါက်တာတင်းဆွေလက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာနှလုံးသွေးကြောကင်ဆာဆီးချိုနဲ့နာတာရှည်အသက်ရှူလမ်းကြောင်းယောဂါတွေအပါအဝင်နာတာရှည်ယောဂါတွေဖြစ်နှုန်းကအရင်အဖြစ်များအသေးများစေတဲ့ကူးစက်ယောဂါတွေဖြစ်နှုန်းထက်တောင်ပိုများလာတဲ့ဆိုတော့ကျွန်တော်တို့ဒီလူတူးချင်းကာကွယ်တာအပြင်ပေါ့ဆရာနော်နိုင်ငံတော်အပါအဝင်အခြားအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုလာတာပေါ့ဆရာနော
်ဒါပါဒီနေ့ကလာမှာနာတာရှည်ပေါ့ကူးစက်မဟုတ်တော့ယောဂါများပေါ့ဒီယောဂါများရဲ့အရေးကြီးလာတဲ့ချက်ကယောဂါကြောင့်တည်ဆုံးနေဆုံးတာအများဆုံးဖြစ်လို့ခြင်းမကဘူးယောဂါဖြစ်ပြီးတော့လူစင်မမီမှုဖြစ်ခြင်းပေါ့ဒီကူးစက်မှုတဲ့ယောဂါရဲ့ကြောက်စရာကောင်းတဲ့အချက်တစ်ချက်ကအဲ့တည်တာမှမှအဓိကအရွယ်မတိုင်မီတည်ဆုံးခြင်းပေါ့အဲ့တော့ရွယ်မတိုင်ရင်တည်ဆုံးခြင်းအဖြစ်များဆုံးသောယောဂါသည်နာတာရှည်ယောဂါသို့မဟုတ်ကူးစက်မှုသောယောဂါများပဲဖြစ်ပါတယ်သူဖြစ်တဲ့နှုန်းသားသည်များသော40နဲ့60ကျန်းတော့အပြည့်ဆုံးများတယ်အဲ့ဒီအသက်အရွယ်ကအလုတ်ကန်အများဆုံးproductive life ပေါ့နှလုံးငန်းကံကံမှာအဓိကတာဝန်ယူရတဲ့အလုပ်တကယ်လုပ်ရတဲ့အရွယ်မှာယောဂါကြီးဖြစ်တဲ့အခါကျတော့မိသားစုတစ်ခုချင်းရဲ့ဝင်ွေတွေကနည်းလာတယ်ပေါ့ရှိဝါခန္ဓာတက်တယ်ဒီအတွက်ပတ်စံတွေကတုံးနေရတဲ့အတွက်မိသားစုတစ်ခုချင်းမှာဝင်ထုတ်မှုတွေဖြစ်တယ်အဲ့တော့မိသားစုတစ်ခုချင်းမှာလည်းစီးရဲနံပါတ်မှုကိုပုံမူပြီးဖြစ်စေနိုင်တယ်ကြားထဲမှာအခက်မတင်ကျွန်တော်အရွယ်မတိုင်ခင်မှာပဲမိသားစုတွေကဆုံးရှုံးခြင်းပေါ့နောက်တည်ပြောက်ခြင်းတွေဖြစ်စေနိုင်တယ်နိုင်ငံတော်အနေနဲ့လူတိုင်းဝဲတစ်ခုအနေနဲ့ကြည့်လို့ချင်းလဲကိုယ်တော်စွမ်းသူအဓိကလုပ်နေတဲ့အရွယ်တွေတည်ကိုရင်နိုင်ငံတော်ရဲ့ကိုတော်စွမ်းသူတွေကြာလာတယ်။နောက်တစ်ခုကဒီယောဂါတွေကိုကုရတဲ့အတွက်တိုင်းပြည်တွေမှာကြီးကြီးဆုံးယောဂါတွေဖြစ်တဲ့ကုရတဲ့အခါမှာအဲဒါကြောင့်မို့ဒီယောဂါတူတဲ့တိုင်းပြည်မှာသုံးတဲ့ကျမ်းမာရေးသုံးစိတ်တွေရတယ်ဒီယောဂါမှာအများကြီးသုံးရလို့ဆိုရင်နိုင်ငံတော်မှာမရှိပါရဲ့အပြင်ဝန်ထုတ်မှုတွေအများကြီးဖြစ်နိုင်တယ်ပေါ့။နိုင်ငံတော်ဖွံ့ဖြိုးတိုးတက်မှုကိုလည်းနောက်ပြန်ဆုတ်ဆီးနိုင်တဲ့အတွက်ဒီယောဂါတွေကဦးစားမပေးဘဲနဲ့မကာဝယ်ဘဲနဲ့ကျန်တဲ့ဟာတွေလုပ်နေမယ်ဆိုရင်နိုင်ငံတော်ဖွံ့ဖြိုးတိုးတက်အောင်လုပ်တယ်၊ရှင်းနံပါတ်မှုကြောပါအောင်လုပ်တယ်ဆိုတာအိတ်ပေါက်ကြီးနဲ့ဖားကောက်နေတာပဲတူမယ်လို့
ဟုတ်ကဲ့အခုလိုအရေးကြီးလာတဲ့အတွက်နိုင်ငံတော်အနေနဲ့ကာကွယ်ပေးဖို့ဘာတွေလုပ်ပေးသင့်လဲဆရာ
အချက်၄ချက်ရှိပါတယ်နံပါတ်၁ကဒီယောဂါကြီးဘယ်လောက်ဖြစ်လဲဆိုတာစောင့်ကြည့်နေဖို့ယောဂါကြီးတိုင်းထောက်ဖို့လိုပါတယ်နှစ်ပိုင်းရှိတယ်အခုကယောဂါကြီးအဖြစ်များစေတဲ့အန္တရာယ်များစေတဲ့အကြောင်းချက်များပေါ့ကိုယ်လက်လိုရှာမှုနည်းခြင်းကျန်းမာရေးနဲ့မညီရတဲ့စားသောက်များစားသုံးခြင်းကာယလှူရှာမှုနေပါခြင်းသေရကြီးသုံးဆွဲခြင်းနောက်ရက်သေးစာအပြည့်ဖြစ်အောင်တောက်သွင်းခြင်းသွေးကြိုခြင်းသွေးတိုးခြင်းသွေးရင်းစီများခြင်းနဲ့အဝလွန်ကဲခြင်းပေါ့ဒီယောဂပုံဖြစ်စေတဲ့အကြောင်းချက်များကိုစတဲ့ရစပြီးတော့ကျွန်တော်ဘလောက်ရှိတယ်ဆိုတော့တိုင်းတာထားဖို့လိုပါတယ်ပြီးရခါကျတော့ကာကွယ်ရေးလုပ်တဲ့အခါဘလောက်ကြီးကျသွားတယ်သိအောင်လို့ကျွန်တော်စောင့်ကြည့်နေဖို့လိုတယ်နောက်တော့ဒီယောဂရဲ့အကြောင်းဘလောက်သေးလဲသိဖို့ဆိုရင်ခြေရင်းကသေပြောက်နှုံသားတွေကိုတီးကြကောက်လို့ရအောင်လို့ဖို့လိုပါမယ
်ဟုတ်ကဲ့ဒုတိယအဆင့်အနေနဲ့ပါဆရာကြ
ီးလူတွေကမကျမ်းမာတဲ့ပတ်ဝန်းကျင်မှာနေကြကြတယ်သာသာကိုလက်လှူရှာမှုဆေးရွက်ကြီးနဲ့အရက်ဒီပတ်ဝန်းကျင်မှာဖြစ်နေတဲ့ဟာတွေကိုတက်နေပြ risk exposure ပေါ့လဲတော့လူလူတွေကကျမကြီးနဲ့ညီချင်းအောင်စားနိုင်အောင်ကိုလက်ရှာမှုတွေပိုလုံနိုင်အောင် tobacco ဆေးလိပ်တွေမတောက်အောင်အရက်ဒီကို short တောက်အောင်ရက်ဒီကို anti မဖြစ်အောင်တောက်အောင် exposure လူလူကိုအဲ့လိုနင်းအောင်အခွင့်အလမ်းတွေဖန်တီးပေးနိုင်အောင်လို့နိုင်ငံတော်ကနေပြီးတော့တာဝန်ကြီးလှုပ်ဆောင်ပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီလိုယောဂါတွေကိုဖြစ်ခဲ့တဲ့လူတွေကစပြီးဖြစ်တဲ့လူတွေကိုလည်းထီရောက်စွာနဲ့ကုနိုင်အောင်ယောဂနုစင်ရနေပြီးတော့ရင့်မသွားခင်ကာလကုနိုင်အောင်လို့ဒီရှိပြီးသားကျွန်တော်ကျန်းမာရေးစနစ်ကိုစပြီးတော့ပြန်လဲပြုလင်ပြောင်းလဲပြီးတော့ရှိပြီးသားဟာအားဖြည့်ပြီးတော့ပြင်ဆင်ပြောင်းလဲဖွဲ့စည်းဖို့လိုပါမယ်ပဏာမကျန်းမာရေးလို့ခေါ်တဲ့ကျိလက်ဒေတာနေပြီးတော့ဟိုတင်ကြားရေးစီရင်ရေးတကယ်အထူးကုစီရင်ရေးအထိ level အလုံးမှာပြင်ရမှာအဓိကတော့ဇောင်းပေးရမှာလူလူအများစုနေတဲ့ကျိလက်ကျန်းမာရေးဒေတာတွေမှာဒီယောဂတွေကိုစပြီးကုနိုင်အောင်လို့ဒီကျမရေးစစ်တမ်းနိုင်ငံရေးစစ်တမ်းပြင်ဖို့လိုပါလိမ့်မယ်လို့
ဟုတ်ကဲ့နောက်ဆုံးအဆင့်အနေနဲ့ပါဆရာကြီ
းနိုင်ငံတော်မှာမူဝါဒကောင်းကောင်းရှိဖို့လိုပါတော့အဲ့မူဝါဒရှိပြီးတော့မှသူတို့ရဲ့လိုအပ်သောဥပဒေတွေပြဋ္ဌာန်းဖို့လိုပါမယ်အဲ့ဒီဥပဒေတွေကိုတိုင်တွယ်ပြီးတော့ဥပဒေအရေးယူဆောင်ရွက်ချက်တွေလုပ်ဖို့လိုပါမယ်အဲ့တော့ဥပမာအနေနဲ့ဆိုပါတော့ဆေးလိပ်လို့ပြောချင်ပါဆေးလိပ်ကိုကျွန်တော်လူများနေရာမှာဆေးလိပ်မတော့ကဥပဒေဆေးလိပ်ရှိတယ်အဲ့ဥပဒေတိုင်းကျွန်တော်အရေးယူဖို့ကျွန်တော်ရှိမယ်တဘောအဲ့ဒါကြောင့်မို့ကျွန်တော်နိုင်ငံမှာ policy ရကျွန်တော်မရှိသေးတဲ့ policy ဖြစ်ဖို့လိုပါမယ်။ law နဲ့ပတ်သက်လို့တချို့သော law လေးရှိတယ်သူကတော့ညာတယ်ပြည်စုံခြင်းမရှိသေးတဲ့အတွက်ကျွန်တော်ဥပဒေများကိုလည်းပြန်ပြီးလုပ်ဖို့လိုပါမယ်
။ဟုတ်ကဲ့ဒါအပြင်ဒီအခြားအဖွဲ့အစည်းတွေအနေနဲ့ရောဆရာကြီ
းဒီယောဂါတွေကာကွယ်မယ်ဆိုရင်ကျန်းမာရေးဝန်ကြီးဌာနကျန်းမာရေးဝန်ထမ်းတွေတခုတည်းကျွန်တော်မလုပ်တော့ပါဘူး။မဖြစ်ခင်ကကာကွယ်နိုင်တယ် primary prevention လို့ခေါ်တယ်။ဒါယောဂါဆက်ဖြစ်တဲ့ချိန်ရတယ်ပြီးတော့ဖြစ်ပေမဲ့လို့သူရဲ့နောက်ဆက်တွဲယောဂါတွေမဖြစ်အောင်ကာကွယ်ခြင်းဒုတိယအဆင့်ကာကွယ်ခြင်းလို့ပြောလို့ရတယ်။နောက်ယောဂါဖြစ်တဲ့ယောဂဖြစ်သွားပြီမဲ့တချို့ယောဂတွေကနောက်ဆက်တွဲယောဂတွေကစီးကျူဖြစ်တယ်ဒါပေမဲ့မျက်စိထိတယ်ကြောက်ကထိတယ်ဖြစ်တော်ညာတယ်သူတို့လူစီမီမီချင်းရွံတောက်နေသေးစီမဖြစ်အောင်လည်းတားလို့ရတယ်ဒါတို့တော့တက်တက်စင်ကာကိုအခုဒီယောဂဖြစ်စီတဲ့အကြောင်းတွေအခုတွေ့အခုချက်ချင်းဖြစ်တာမဟုတ်ဘူး အဲယောဂဖြစ်စေအကြောင်းတွေကိုကျွန်တော်နှစ်ပေါင်းများစွာကလေးသူငယ်ဘဝနေစားပြီးတော့စားတော့ပုံစံနေနေတိုင်းပုံစံနေမှားယွင်းပြီးတော့နေတာပြတ်တော့ကြောင်းမွေးဒီရနေပြီးတော့ကျွန်တော်စားပြီးတော့ကာကိုရေးကိုကျွန်တော်လုပ်ဖို့လိုပါတယ်လို့နောက်တစ်ခုကတော့ကျွန်တော်ဂျမ်းမိုင်ဝန်ကြီးဌာနတခုနဲ့မဖြစ်နိုင်ပါဘူးအဲ့တော့ဂျန်တဲ့ဝန်ကြီးဌာနရဲ့အကုန်ပါဖို့လိုပါမယ်ဂျန်တဲ့ဆွေးနွေးမှုတဲ့သူ့ဖွဲ့များပြည်သူလူများမီဒီယာများ Civil Society လို့ခေါ်တဲ့ Foundation နဲ့ဂျမ်းမိုင်ရေးနဲ့ဆိုင်တဲ့လူအဖွဲ့အစည်းတွေနောက်တော့ Academy လို့ခေါ်တဲ့တက္ကသိုလ်တွေအကောင်လုံးကပါဖို့လိုပါတယ်ဒါမှမဟုတ်တယောက်ချင်းတယောက်ချင်းနဲ့ရှောက်ပြီးတစ်ခုချင်းတစ်ခုချင်း Program တစ်ခုချင်းနေပြီးတော့စီဂျိုကာကိုရေးနော်နှလုံးဝကာကိုရေးကျစားကကိုရည်တည်သူ program ကြီးကျွန်တော်လုပ်နေတာရှိတယ်။အဲ့လိုလုပ်တာလည်းလုပ်ပါသို့ပါသောညာလည်းအဲ့ program ကြီးအားလုံးကလည်းပေါင်းပြီးတော့လုပ်မှသာလေဒီယောဂါတွေကိုတားဆီးနိုင်မှာဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။ကျေးဇူးများတင်ပါတယ်ဆရာ။